တော့ရှိမြတ်ခင်ဗျာရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာနေဂျာဆောင်ကင်းစခန်းတွေကိုအော်တိုဝါလာ9ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနေမီရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်တဲ့ကိစ္စကိုလေ့လာဖို့အတွက်ရခိုင်ပြည်နယ်ကိုဗိုလ်ရုံးနေမှာတွေ့ရောက်ကြမယ်နိုင်ငံတကာတန်အဖွဲ့မှအမေရိကန်တန်မတ်ကြီးစက ရသားတွေအပေါ်ဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့မွတ်စလင်မျိုးသမီးတွေကိုအာရမပြုကျင်တာတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီဒေသမှာတွားရောက်လေ့လာခွင့်ပြုဖို့တောင်းဆိုတာကြောင့်ကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Miss Renata Desalian ဦးဆောင်ပြီးအမေရိကန်ပြည်ထောင်စု EU Britain တရုတ်နိုင်ငံတို့ကထိပ်တန်းနိုင်ငံတကာတန်တမန်10ဦးကိုမြန်မာအစိုးရတာဝန်ရှိသူတွေကဒီကနေ့နိုဝင်ဘာလ2ရက်နေ့မှာခေါ်သွားမှာဖြစ်ပါတယ်။ဒီခေတ်စဉ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီး Scott Marshall လိုက်ပါသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးဌာနကပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
်။ Ambassador Marshall will travel to Northern Rakhine State this week as part of an international delegation to examine the situation.
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလေ့လာဖို့အခုသတင်းပတ်ထဲမှာသွားကြမယ့်နိုင်ငံတကာတန်တမန်အဖွဲ့တွေနဲ့အတူတာမကြီး Scott Marshall လည်းလိုက်သွားမှာဖြစ်ပါတယ်
။တာမကြီး Scott Marshall ဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရှမ်းပြည်နယ်ကိုသွားရောက်ခဲ့သူဖြစ်ပါတယ်။ဒီခေတ်စဉ်မှာမြန်မာအစိုးရဘက်ကတော့နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင့်နဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားကြမှာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနညွှန်ကြားမှုဦးသက်ဆွေက VOA ကိုတင်လင်းလာနေကပြောပြခဲ့ပါတယ်။ Brett Adams ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဖြစ်ပါတယ်။သူကအခုရခိုင်ပြည်ကိုသွားကြမဲ့နိုင်ငံတကာတန်တမာတွေအနေနဲ့ခိုရောက်တဲ့အခါဒေသခံတွေနဲ့တရားတွေ့ဆုံမေးမြန်းသင့်တယ်လို့အကြံပြုပါတယ
်။ First thing they need to do is they need to separate themselves from government officials, the army and local security forces.
ပထမဆုံးအဆင့်သူတို့လှုပ်ဆောင်သင့်တဲ့အချက်ကတော့ဒေသခံတွေနဲ့ယုံကြည်စိတ်ချစွာစကားပြောနိုင်ဖို့အတွက်အစိုးရနဲ့စစ်တပ်ကအရာရှိတွေထံကနေတရားခွဲထွက်နေတင်ပါတယ်သူတို့အနေနဲ့ဒေသခံတွေကိုအစိုးရအရာရှိတွေရှေ့မှာတွေ့ဆုံမယ်ဆိုရင်ဒေသခံတွေကစကားပြောဖို့အတွက်ကြောက်ရွံ့နေကြပါလိမ့်မယ်ဒါဟာဘယ်နိုင်ငံမှမဆိုအဲ့ဒီလိုဖြစ်လေရှိတာကြောင့်မြန်မာနိုင်ငံမှာဆိုရင်လည်းဒီလိုဖြစ်မှတေးကြပါတယ်ဒုတိယအဆင့်အနေနဲ့ကတော့ HRW ရဲ့အစီရင်ခံစာထဲမှာဖော်ပြထားသလိုရခိုင်ပြည်မြောက်ပိုင်းကမီးရှို့ခံရတယ်ဆိုတဲ့ရွာတွေရှိတဲ့နေရာအမျိုးသမီးတွေအာရမပြုကျင့်ခံရတယ်ဆိုတဲ့ဒေသတွေကိုတွားရောက်လေ့လာသင့်ပါတယ်သူတို့အနေနဲ့အောက်တိုဘာ9ရက်နေ့ကဒီပြဿနာအစဖြစ်တဲ့နေရာကိုလည်းတွားလေ့လာသင့်ပါတယ်ပြဿနာအစဖြစ်ပြီးနောက်မှာနောက်ဆက်တွဲပြဿနာဖြစ်ခဲ့တဲ့နေရာတွေကိုတွားရုံနဲ့တည်းမပြည့်စုံပါဘူ
းရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အကူအညီနဲ့နိုင်ငံတကာလေ့လာသူတွေရခိုင်ပြည်နယ်အတွင်းတွားရောက်လေ့လာခွင့်ပြုသင့်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအော်တိုဘာလ31ရက်နေ့မှာတောင်းဆိုခဲ့သလိုအဲ့ဒီတောင်းဆိုချက်ထဲမှာပဲမောင်တော်မြို့နယ်အတွင်းမှာရှိတဲ့ကျေးရိုးပြင်ပြောင်ပြစ်ဝါပိတ်စတဲ့ရွာ၃ရွာမှာအော်တိုဘာလ22ရက်နေ့ကမီးလောင်နေတဲ့ဂျိုရုပုံနေနဲ့တကွကိုကဖော်ပြထားတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဒေသခံတွေအနေနဲ့အခုညဘလောက်အထိအရေးတကြီးလိုအပ်နေတယ်ဆိုတာကိုလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သိရှိခွင့်ရမယ်လို့ Brett Adams ကဆက်ပြောပါတယ
် You know, one of the most important things that can happen from this visit is thatthe international community can be very very clear about the need for immediate
ဒီခီးစဉ်ကနေသိရှိနိုင်မဲ့အရေးကြီးဆုံးကိစ္စတစ်ခုကတော့ဒေသခံတွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဘလောက်အထိလိုအပ်နေသလဲဆိုတဲ့ကိစ္စဖြစ်ပါတယ်အကြမ်းဖက်မှုတွေကနေထွက်ပြေးသွားကြတဲ့သူတွေဟာလေကွင်းတွေထဲမှာအိတ်နေကြရပါတယ်ဆေးဝါးအစားအစာနဲ့အခြားအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ကြားနေရပါတယ်သူတို့လိုအပ်နေတဲ့အကူအညီတွေကိုမဆိုင်မတော့အမြန်ဆုံးပေးပို့ဖို့အင်မတန်အရေးကြီးပါတယ်။တရက်နောက်ကျသွားတဲ့အတွက်လူတွေအသက်ဆုံးရှုံးရတဲ့အခြေအနေထိဖြစ်သွားနိုင်ပါတယ
်။အခုအချိန်ထိတော့မောင်တော်ဒေတာအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာရင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြစ်မှုဆန်ရာဆွဲချက်တွေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရတာဝန်ရှိသူကနိုဝင်ဘာလ1ရက်နေ့က VOA ကိုပြောပြခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မကြသေးခင်ကသတင်းတွေထွက်ပေါ်ခဲ့တာကိုအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းဒီကိစ္စကိုကင်တွယ်တဲ့နေရာမှာအစိုးရအနေနဲ့ထင်သာမြင်သာရှိပြီးတရားဥပဒေနဲ့အညီလှုပ်ဆောင်ဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတနင်္လာနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ